မြန်မာနိုင်ငံတွင်ကအကျဉ်းထောင်နေတဲ့အကျဉ်းခံနေရတဲ့အကျဉ်းသားအရေးအတွက်မမျှမတမှုတွေကြောင့်အသက်အန္တရာယ်ထိခိုက်လာနိုင်တဲ့အထိအကျဉ်းသားတွေရဲ့ကျန်းမာရေးအခြေအနေတွေအရန်ဆိုးရွားလာတဲ့အတွက်အကျဉ်းထောင်လက်ဆွဲဥပဒေနဲ့အညီအစိုးရတာဝန်ရှိသူတွေစနစ်တကျစီစဉ်ဆောင်ရွက်ပေးဖို့အကျဉ်းသားအရေးဆောင်ရွက်သူတွေကတိုက်တွန်းလိုက်ပါတယ်။အကျဉ်းသားအများစုအကျဉ်းထောင်ကနေလွတ်မြောက်ပြီးနောက်ပိုင်းလူကုန်တိုက်ခါရှိရှိလူပေါင်းအတိုင်းဝိုင်းနဲ့တဟဇာသားဖြစ်ဖို့ပေါင်းကူးကူညီပေးတဲ့အစီအစဉ်မျိုးတွေလည်းစီမံကိန်းချဆောင်ရွက်ပေးတဲ့လို့အကြံပေးပါတယ်။မဆုမုံကစူးစီးတင်ပြထားပါတယ်။
ဟုတ်ပါတယ်မြန်မာနိုင်ငံတဝဲမှာရှိတဲ့အကျဉ်းထောင်တွေထဲမှာအကျဉ်းသားဥယေကတစ်နှစ်ထက်တစ်နှစ်ပိုတိုးလာနေပြီးအခုဆိုရင်သိန်းခန်းနာအထိရှိလာနေတယ်လို့နိုင်ငံရေးအကျဉ်းသားကူညီဆောင်ရှောက်ရေးအသင်းကပြောပါတယ်အကျဉ်းထောင်တွေထဲအကျဉ်းသားတွေဟာနေရာထိုင်ခင်းမလုံလောက်မှုတွေကြောင့်အထူးသဖြင့်လုံလောက်တဲ့အိပ်စက်ချိန်မရတယ်လို့တကူရေးတန်ရှင်းရေးနဲ့တောက်သုံးရေးမတန်ရှင်းမှုတွေပါဝင်စားတောက်မှုတွေမှာပါအကျဉ်းထောင်လက်ဆွဲဥပဒေနဲ့မညီညွတ်တဲ့အတွက်စိတ်ပိုင်းဆိုင်ရာရုပ်ပိုင်းဆိုင်ရာထိခိုက်လာပြီးစိုးရင်စရာအနေအထားဖြစ်လာနေတယ်လို့နိုင်ငံရေးအကျဉ်းသားကူညီဆောင်ရှောက်ရေးအသင်းAABBB ရဲ့တွဲဘက်အတွေ့အမှုဥပိုကြီးကလက်ရှိမြန်မာနိုင်ငံကအကျဉ်းထောင်တွေရဲ့စိုးရိမ်စရာအခြေအနေအခုလိုရှင်းပြပါဗျ
။လက်ရှိပေါ့နော်။ဒါအကျဉ်းသားဥယျာဉ်ပေါင်းက9000ကျော်လောက်ရှိတယ်လို့အကျဉ်းထောင်အာဏာပိုင်ဘက်ကပြောကြားချက်တွေကကျွန်တော်သိရတာရှိပါတယ်။ပြည်ဆိုင်ထောင်မှာဆိုလို့ရှိရင်လူပြည့်ဝန်ဆန်းမှုက9000ကျော်လောက်ပဲရှိတယ်။ဒါပေမဲ့ဒီအခုရှိနေတဲ့အကျဉ်းသားဥယျာဉ်က1000နဲ့1000ထက်လောက်မှာရှိနေတဲ့အတွက်ဒီနှစ်ဆနီးပါးလောက်အကျဉ်းသားဥယျာဉ်များနေတာရှိပါတယ်။အဲ့လိုအလားတူပဲတခြားထောင်လေးမှာလည်းအကျဉ်းသားဥယျာဉ်များနေတယ်လို့လူ့ခွင့်ကော်မရှင်ရဲ့ထုတ်ပြန်ကြေညာချက်တွေကကျွန်တော်တို့သိထားရတယ်ရှိပါတယ်။သူတကယ်လူတယောက်ရဲ့အသက်ရှင်သန်ရေးအတွက်လိုအပ်ချက်တွေရှိပါတယ်။နေရီယာကညဘက်အိတ်လို့ရှိရင်သူတို့ကသူတို့အတွက်အိတ်ဆရာနေရာကအလုံးလောက်မရရှိဘူး။နောက်တစ်ခုကဒီလေဝင်လေထွက်မကောင်းတဲ့ကိစ္စမျိုးတွေရှိတယ်။ဒါကျန်းမာရေးဆိုင်ရာအရန်ကိုဆိုးရွားတဲ့ကိစ္စ။ချိုးထောင်တွေမှာထောင်ဖေးဝင်ဆိုတာမရှိဘူး။နောက်ဆရာဝန်တွေအလုံးလောက်မရှိဘူး။ဆေးဝါးအလုံးလောက်မရှိဘူး။အဲ့လိုဖြစ်တဲ့အခါကျတော့ဒီအကျဉ်းသားတွေအတွက်တကယ်လိုအပ်တဲ့လုံလောက်တဲ့ကျန်းမာရေးဆောင်ရွက်ခွင့်တွေကတော်တော်လေးကျော်ပါတော့တဲ့အနေအထားမျိုးတွေရှိပါတယ်။ဒါကလူကိုလူလိုထားတဲ့ပုံစံမျိုးမဟုတ်တော့ဘဲနဲ့လူစင်ကရော့ကြယူတော့တလိစံလိုထားတဲ့ပုံစံမျိုးတွေဖြစ်အောင်ဖြစ်သွားနိုင်တဲ့အနေအထားမျိုးတွေရှိတယ်
အခုလိုမျိုးအကျဉ်းထောင်တွေထဲမှာထောင်ကနန်းတောင်းကနန်းအထိကြက်သိမ့်နေပြီးမလုံမလောက်ဖြစ်နေရတဲ့အနေအထားတွေသူတို့ရဲ့နေစဉ်အကျဉ်းထောင်ပေါ်ကလူခွင့်ရေးနဲ့အညီစားဝတ်နေရေးကျန်းမာရေးဆောင်ရှားမှုနဲ့လူသားလူဆက်ဆံခံရဖို့အပါအဝင်အကျဉ်းထောင်တွေထဲမှာရာဇဝတ်မှုကျူးလွန်မှုလူစုဆောင်းတို့ဖြစ်နေတာတွေကိုအစိုးရနဲ့အကျဉ်းထောင်အကျဉ်းဥစည်းအကျဉ်းစခန်းတွေကိုဓာတ်ရိုက်ကင်တွယ်နေတဲ့ပြည်ထောင်စုဝန်ကြီးဌာနအနေနဲ့အရေးတကြီးကင်တွယ်ဖြေရှင်းသင့်တယ်လို့လည်းဥပိုလ်ကြီးကတိတ်တော့ပါတယ်
ဒီလက်ပေးလက်ယူကိစ္စတွေရှိတယ်ဒီပတ်စံရဖို့အတွက်ညှိမနှိတ်ဆက်ခံရတာမျိုးတွေရှိတယ်ပတ်စံမပေးနိုင်ဘူးဆိုလို့ရှိရင်တကယ်ဟိုအလုပ်ကျန်းနေလောက်ရမယ်ပတ်စံပေးနိုင်တဲ့သူကလည်းနဲ့သက်သာမယ်ဆိုတော့ဒီလိုကိစ္စမျိုးတွေကလည်းထပ်ပြီးတော့ဖြစ်ပေါ်နေတာမျိုးတွေရှိပါတယ်ဒါတွေအတွက်ကတော့နိုင်ငံတော်မှာအပြည့်အဝတာဝန်ရှိတယ်နိုင်ငံတော်ကဒီလိုမျိုးအကျဉ်းသားတွေကိုထိန်းချုပ်တဲ့အခါမှာဟိုအကြီးအကဲရဲ့လက်ဆွဲဥပဒေတွေကအခြေအဝင်းကဘယ်လောက်ရှိရမလဲဆိုတော့သတ်မှတ်ထားပြီးသားဖြစ်ပါတယ်အဲ့လိုပဲနိုင်ငံတကာစီးပွားရေးကနေမှလည်းသတ်မှတ်ထားပြီးသားဖြစ်တဲ့အတွက်ဒီအတိုင်းကိုအစဉ်ပြေအောင်နိုင်ငံတော်ကပြင်ဆင်ပေးရမှာဖြစ်ပါတယ်ဒီလိုဘိုင်းတွေမှာနိုင်ငံတော်ဘက်ကအားနည်းနေတယ်မျိုးကိုကျွန်တော်တို့တွေ့ရပါတယ်
အခုလိုမျိုးထောင်နေတဲ့မှာအခြေခံကျန်းမာရေးဆောင်ရှောက်မှုအားနည်းခဲ့တာစေဝါကူတာမှုတွေညံဖင်းခဲ့တာတွေနဲ့အစားအသောက်အနေထိုင်ဆိုးဝါးခဲ့တာတွေကြောင့်နိုင်ငံရေးအကျဉ်းသားတွေအပါအဝင်အကျဉ်းသားတွေထောင်ကပြန်လွတ်မြောက်လာတဲ့အခါမှာလဲဆိုးဝါးလာတဲ့ကျန်းမာရေးထိခိုက်မှုတွေနဲ့အသက်သေဆုံးမှုတွေဖြစ်ရတာအပါအဝင်လုပ်ငန်းဝင်တွင်ဝင်ရောက်ရေးနဲ့လူပေါင်းတိုင်ဝိုင်းကိုပြန်လည်ဝင်ဆက်မှုတွေမှာအခက်အခဲတွေကြုံလာရနေတာတွေရှိပါတယ်ဒီလိုအနေအထားတွေပေါ်မှာသက်ဆိုင်တဲ့အစိုးရတာဝန်ရှိတဲ့သူတွေဘက်ကဒီအရေးပေါ်အထူးအာရုံစိုက်အလေးထားဆောင်ရွက်ပေးဖို့ကိုလည်းတိုက်တွန်းလိုပါတယ်လို့နိုင်ငံရေးအကျဉ်းသားကိုကူညီပေးနေတဲ့ဥပိုလ်ကြီးကပြောပါတယ
်ခေဆက်ဆက်နောက်အစိုးရအဆက်ဆက်ကနေပြောဒီနေ့ပြည်သူ့အစိုးရဖြစ်တဲ့အချိန်အထိပေါ့ဒီထောင်ဝလွတ်လာတဲ့အကျဉ်းသားတွေနဲ့ပတ်သက်ပြီးတော့ reintegration program လို့ခေါ်တာပေါ့နော်လူ့ဖွဲ့စည်းတဲ့ကိုဖြည့်လိမ့်မယ်ပြန်ပြီးတော့ပေါင်းကူးနိုင်ရေးပေါ့ဒီလိုအစီအစဉ်မျိုးတွေလုံးဝမရှိခဲ့ဘူးအခုအချိန်ကြီးလည်းမရှိသေးပါဘူးဒီအကျဉ်းသားတွေကိုထောင်ထဲမှာလည်းသူ့ရင်ပြောင်းလဲရမှာဖြစ်တယ်ထောင်ကနေထွက်လာပြီးတဲ့အခါကျတော့လေသူတို့တွေကိုဒီလူ့ဖွဲ့စည်းတဲ့ကိုပြောင်းဝင်ဆက်နေအောင်ကျွန်တော်တို့ကဝိုင်းဝန်းကူညီပေးရမှာဖြစ်ပါတယ်ကျွန်တော်တို့တော့အကြံပေးနေရရှိပါတယ်မြန်မာနိုင်ငံဒီလူ့ခွင့်ရေးကော်မရှင်နဲ့လည်းကျွန်တော်တို့ဒီကိစ္စကိုဆွေးနွေးပေးတာတွေလည်းရှိတယ်ဆွေးနွေးနေတာလည်းရှိတယ်အချင်းချောင်းတစ်ခုလည်းနဲ့တင်ကျွန်တော်တို့မလုံလောက်ဘူးချုပ်တော်ပါပါရပဲပေါ့ချုပ်တော်ကတချို့ဥပဒေကိုပြင်ပြောင်းလဲပေးရမယ်လုပ်ပြီးတဲ့အခါကျတော့မှအဲ့ဒီဥပဒေနဲ့အညီပေါ့ကျွန်တော်တို့ထောင်ထဲမှာအဆင့်ဆင့်ဒီအင်တာဗျူးတွေလုပ်ရအောင်မယ်အဲ့လိုလုပ်တဲ့အခါမှာလည်းဒီတကယ်ကျွမ်းကျင်တဲ့သူတွေပါဖို့လိုအပ်တယ်
ဒီကအခါကျတော့သူ့ဘွယ်စီအတွက်အန်ရဲ့အနေဆုံးလူတွေကိုကျွန်တော်တို့ရွေးချယ်ပြီးတော့လှုပ်ပေးခဲ့တဲ့အနေတိုင်းမျိုးလေးရှိပါတယ်။ကျင်းအောင်ပြုပြင်ပြောင်းလဲရင်းနဲ့အကျင်းအောင်လက်ဆွဲဥပဒေနိုင်ငံတကာအဆင့်မီဖြစ်စေဖို့နဲ့အကျင်းသားတွေလူခွင့်အပြည့်အဝရရှိစေဖို့မြန်မာနိုင်ငံမျိုးသားလူခွင့်ကော်မရှင်နဲ့အကျင်းသားရေးဆောင်ရွက်သူတွေနေပြည်တော်မှာလာမဲ့ဖေဖော်ဝါရီလတည်းတွေ့